မြန်မာနိုင်ငံရဲ့ကိုင်ပြည်နယ်မှာဆက်နေနေကြတဲ့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကရိုဟင်ဂျာတွေကိုအကောက်အွယ်ပေးရတဲ့လုံလောက်တဲ့လူသားစာနာမှုအကူအညီပေးရအာဆီယံဖွဲ့အပါအဝင်သက်ဆိုင်ရာနိုင်ငံတွေအားလုံးကလှုပ်ဆောင်ကြဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းလိုက်ပါတယ်။မလေးရှားနိုင်ငံကွာလာလမ်ပူမြို့တော်မှာကျင်းပတဲ့30ကြိမ်မြောက်အမေရိကန်အာဆီယံဆွေးနွေးပွဲကိုတက်ရောက်တဲ့အမေရိကန်နိုင်ငံသားရဲ့ဌာနအရှိတော်အစဒေသဆိုင်ရာဒူးလက်ထောက်နိုင်ငံသားရဲ့ဝန်ကြီးပက်ထရစ်မာဖီကသတင်းတော်တွေနဲ့တယ်လီဖုန်းကနေတဆင့်လုပ်တဲ့ရှင်းလင်းပွဲအတွင်းအဲ့လိုတိုက်တွန်းသွားတာပါ။အင်္ဂါနေ့ကလုပ်တဲ့ဆွေးနွေးပွဲတွင်ရိုဟင်ဂျာအကြမ်းတဲကိုဆွေးနွေးခဲ့ကြတယ်လို့မစ္စတာမာဖီကပြောပါတယ်။လူသားစာနာမှုအကူအညီတွေပေးပို့တာမှာဘိုးဘီတိုးတက်မှုရှိစေရေးဒေကူအကောက်ွယ်မဲ့နေတဲ့အထူးသဖြင့်ရိုဟင်ဂျာတွေအတွက်ဘေးကင်းလုံခြုံတဲ့ဝင်းကျင်တစ်ခုဖန်တီးပေးရေးလှုပ်ဆောင်ဖို့လိုတယ်ဆိုတာဆွေးနွေးပွဲမှာပါဝင်သူအများစုကသဘောတူခဲ့ကြတယ်လို့ဒူးလက်ထောက်ဝန်ကြီးမာဖီကပြောပါတယ်။မြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးအကူအညီပေးဖို့လိုအပ်တယ်ဆိုတာကိုလည်းကျွန်တော်တို့ဆွေးနွေးပါတယ်။မြန်မာနိုင်ငံမှာကရှုပ်ထွေးတဲ့ဝင်းကျင်အနေဒါရှိနေတယ်ဆိုတာကိုအတိအမှတ်ပြုလက်ခံတာမျိုးတော့တေချာပေါက်ရှိပါတယ်လို့လည်းဆိုပါတယ်။ဒီပြဿနာဟာရှုပ်ထွေးပြီးရေရှည်ဖြစ်လာတဲ့ပြဿနာဆိုတာသိမှန်ပါတယ်။မြန်မာနိုင်ငံကရွေးကောက်ခံအစိုးရဟာဒီပြဿနာကိုအမွေဆက်ခံထားရတာဖြစ်ပြီးဖြေရှင်းဖို့ရုန်းကန်နေရပါတယ်လို့အမေရိကန်ဒူးလက်ထောက်နိုင်ငံသားရဲ့ဝန်ကြီးပက်ထရစ်မာဖီကပြောသွားပါတယ်